ပြင်းထန်နိုင်ငံနီးစ်မြို့ကတိုက်ခိုက်မှုဟာပြင်းထန်တို့ရဲ့ Bastille Day အမျိုးသားနေ့ပွဲတော်ကိုသမင်ရွေးချယ်ပြီးတော့အကြမ်းဖက်တိုက်ခိုက်ခံရမှုအပေါ်ပြင်းထန်နိုင်ငံသားတွေအထူးနာကျင်ခံစားခဲ့ကြရပါတယ်လွန်ခဲ့တဲ့နှစ်အနည်းငယ်ကစလို့ပြင်သစ်နိုင်ငံမှာလူများစွာတိုက်ဆုံခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်ခံရမှုတွေဟာအစွန်းရောက်ဝါဒကိုဆန့်ကျင်တဲ့ပြင်သစ်အစိုးရရဲ့ကိုင်းတွယ်မှုတွေအပေါ်လက်စားချေတုံ့ပြန်လာလို့လည်းတချို့ကသုံးသပ်ခဲ့ကြတာပါအသေးစိတ်ကိုတော့မန္တနာချန်းကဆက်ပြောပြပါမယ်ရှင
်ဟုတ်ပါတယ်ပြင်သစ်နိုင်ငံသားတွေအတွက်တမို့အထားဆုံးသမိုင်းဝင်နေ့ဖြစ်တဲ့ Bastille Day အမျိုးသားနေ့ကပွဲတော်လာသူလူအုပ်ကြားထရက်ကားနဲ့အတင်းဝင်တိုက်ခိုက်ခဲ့တာပါဒီတိုက်ခိုက်ခံရမှုတွင်ကလေး10ယောက်ပါဝင်လူ84ယောက်သေဆုံးပြီးတော့ရာနဲ့ချီဒဏ်ရာတွေရရှိခဲ့ကြတာဖြစ်ပါတယ်ဖြစ်ဖြစ်ချင်းမှာရုတ်တရက်ထိုက်တန်တုံ့လောက်ခဲ့ကြပြီမယ်အစိုးရဝါဒကိုအံတုတဲ့အနေနဲ့အခုခါပုံမှန်အတိုင်းသွာလာလှုပ်ရှားနေကြပြီလို့ပြင်သစ်နိုင်ငံမှာနေထိုင်လာတာနှစ်ပေါင်း40နီးပါးရှိပြီဖြစ်တဲ့ဦးအောင်ကိုကပြောပါတယ်
နိုင်ငံတော်ကိုစော်ကားတာလည်းမကတော့ဘူးနိုင်ငံတော်သမိုင်းပေါ်ဒီနိုင်ငံတော်သမိုင်းဆိုတာဒီ1989ခုနှစ်ကစတဲ့တော်တော်ရင်းစ်တော်လိုင်းသမိုင်းဆိုတာကဘာမှနာမည်ပြီးတို့ရာဇဝင်မှနာမည်ရှိတဲ့အရာဒီနေ့မှကျွန်တော်ရွေးပြီးတဲ့ဆိုတော့အမှတ်တမ်းမှပြင်သစ်တွေကပြင်သစ်လူမျိုးရောဟာဒီတို့မွတ်စလင်အစ္စလာမ်လူမျိုးတွေရောစပြီးတော့ဟိုမဆက်ဆိုဝင်နေပြီးတော့ခြေကွဲပြီးတော့နောက်ဆုံးမှဒေါသတွေနဲ့ညှက်ထွက်နေကြတာပေါ့အခုချိန်မှာတော့
အဲ့ဆက်သွေးကြောအဖွဲ့ကတော့ဒီတိုက်ခိုက်မှုကိုသူတို့တပ်သားတအူလောက်တာလို့ပြောဆိုထားတယ်လို့ဒါနဲ့ဆက်နွယ်ပြီးလူ3ယောက်ထက်မနည်းဘူးလဲအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်။ပြင်သစ်နိုင်ငံဟာလူငယ်တဲ့နှစ်အနည်းငယ်ကစားလို့အစွန်းရောက်အုပ်စုတွေရဲ့ပြစ်မှတ်ထားတိုက်ခိုက်မှုတွေကိုခံခဲ့ရတာပါ။ပြီးခဲ့တဲ့2015ခုနှစ်နှစ်စံပိုင်းကချာလီအက်ဘဒိုပြင်သစ်သတင်းစာတိုက်တိုက်ခိုက်ခံခဲ့ရတာလူပေါင်း130တေဆုံးပြီးတော့ဒါဇင်နဲ့ချီဒဏ်ရာတွေရရှိခဲ့တဲ့ Paris မြို့ကနေရာ6ခုမှာနိုဝင်ဘာလကအကြမ်းဖက်တိုက်ခိုက်ခံရပြီးအခုနီးစ်မြို့တိုက်ခိုက်ခံရမှုဟာနောက်ဆုံးဖြစ်ရဖြစ်ပါတယ်။အခုလိုပြင်သစ်နိုင်ငံပေါ်ပြစ်မှတ်ထားတိုက်ခိုက်လာနေတာနဲ့ပတ်သက်ပြီးဥအောင်က
ဆာလီအက်ဒူနော့ပိုင်းမှာပြင်သစ်အစိုးရကသူတို့ကိုပြန်ပြီးတော့တုတ်ပြန်တဲ့စစ်ဆင်ရေးတွေကိစ္စတွေရှိခဲ့ပြီ။အခုလည်းရှိနေတယ်သူမတုံ့မရုပ်သိမ်းသေးဘူး။အားကြောင့်မို့ပြင်သစ်ကိုတော်တော်လေးအမျိုးထားတယ်ပြင်သစ်ပြည်။အခုလုတ်တဲ့ကောင်ကလည်းအဲ့ဒီသူတို့အဖွဲ့ပဲအထင်မရှားတဲ့သူထပြီးတော့လုတ်တဲ့ကောင်လို့ပြောတယ်။သူအငိုက်မိတဲ့သဘောမျိုးပဲဖွင့်တာပါပဲ။
ဒါအပြင်အခုလိုဖြစ်ရမျိုးတွေကြောင့်ပြင်သစ်နိုင်ငံမှာငိုရှိနေတဲ့နိုင်ငံသားအလားအယောက်အခြေချနေထိုင်သူတွေကိုမလိုလားသူတွေလည်းပို့ပြီးတော့ကြီးထွားလာသလိုအစိုးရဝါဒီတွေအပေါ်အစိုးရရဲ့ကင်တွယ်တုံ့ပြန်မှုဟာအားနည်းတယ်ဆိုပြီးတော့လည်းအစိုးရကိုဝေဖန်ထောက်ပြနေကြတဲ့အတိုက်ခံနိုင်ငံရေးပါတီတချို့အပေါ်လူမှုထောက်ခံမှုတွေပို့တိုးလာနေတယ်လို့လည်းဦးအောင်ကဆက်ပြောပြပါတယ
်အမြင်ကြောင်းလာစားရရှိတယ်စားရရှိဆိုတော့နိုင်ငံရေးအတိုက်ခံပါတီတွေရှိတာကိုအခုနိုင်ငံသားတွေကိုမကြိုက်တဲ့ဒီright going right ကျရာသူကဘူးဆိုရသူကသူ့ပါတီကအမြင့်ဆုံးနေရာမှာရနေတယ်။နည်းနည်းဒုတိယပါတီ socialist ပါတီတွေတော့လက်ရှိသမရသူစားပြဖြစ်မှာလေသူတို့ရတဲ့ဟောပို့ပြီးတော့သူတို့က opinion တိုးလာတယ်။အဲဒီခါကျတော့သူတို့ကတော့ဒီအဲ့အရာတွေကိုအဓိကထားတာအဓိကတော့နိုင်ငံသားလူတွေဘာတွေကိုဝင်ကြိုက်တဲ့ဒီရှိတယ်။ကိုယ်တည်းကလည်းရှိတယ်အခုလည်းရှိတယ်အခုပို့ပြီးတော့ရှိတာပေါ့။အခုသူတို့ကဘာပြပို့ရှိလဲဆိုတော့လက်ရှိဆိုရတယ်ကိုသူကအဲ့ဒါတွေအကြောင်းပြပြီးတော့ပို့ပြီးတော့သုံးသပ်တာပေါ့လေဒါပေါ့သုံးဆူကြတာ
အခုအခါပြင်သစ်သမ္မတ François Hollande ဦးဆောင်တဲ့အစိုးရကပြီးခဲ့တဲ့နိုဝင်ဘာအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်ထုတ်ပြန်ထားတဲ့အရေးပေါ်ကြေညာချက်ကိုလည်းတက်တန်းထတ်တိုးလိုက်တယ်လို့နိုင်ငံတော်မှလည်းလုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားပါဗျ။နီးစ်မြို့မှာတော့မြို့သားနေကတိုက်ခိုက်ခံရမှုတွင်တိုက်ဆုံသွားသူတွေအတွက်နိုင်ငံတော်ဝန်ထမ်းချေကွဲခြင်းအထိမ့်မှတ်ကိုစနေနေ့ကစပြီး၃ရက်ကြာလှုပ်ဆောင်သွားမှာဖြစ်ပါတယ်ရှင်။